မြန်မာနိုင်ငံကိုနိုဝင်ဘာလ28ရက်နေ့နဲ့28ရက်နေ့တွေမှာတွားရောက်ခဲ့တဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအကြံပေး Mr. BJ Nambiya ရဲ့ခရီးစဉ်နဲ့ပတ်သက်ပြီးတော့ရှေ့လာမယ့်သတင်းပတ်အတွင်းကုလသမဂ္ဂလုံခြုံရေးကောင်စီမှာအစီရင်ခံဖို့ရှိပါတယ်။ Mr. Nambiya ဟာသူ့ရဲ့မြန်မာနိုင်ငံခရီးစဉ်အတွင်းမှာ2010ရွေးကောက်ပွဲအပအဝင်အမျိုးသားပြန်လည်တင်မြှင့်ရေးကိစ္စနဲ့နိုင်ငံရေးကျင်းသားလှုပ်ပေးရေးစတဲ့ကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။ဒီကြောင့်နဲ့ပတ်သက်တဲ့အပြည့်အစုံကိုတော့ကိုရနိုင်ကဆက်ပြောပြပါအောင်ရှင်
။ဟုတ်ကဲ့ပါ။ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ရဲ့မြန်မာနိုင်ငံဆိုင်ရာအကြံပေးမစ္စတာ VJ Nambiya ဟာသူ့ရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့ရှေ့လာမဲ့တနင်္လာနေ့ကြာရင်ကုလသမဂ္ဂလုံခြုံရေးကောင်စီမှအစီရင်ခံသွားမှာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးလည်းဖြစ်လက်ရှိလုံခြုံရေးကောင်စီရဲ့အလက်ကျဥက္ကဋ္ဌလည်းဖြစ်တဲ့ Miss Susan Rice ကသတင်းတောက်တွေကိုအခုလိုပြောပါတယ
် It's you see on your program I think the version you have certainly the one I'm looking at has consultations on Myanmar the afternoon of
စီစဉ်မှာဖော်ပြထားတဲ့အတိုင်းဒီဇင်ဘာလ6ရက်နေ့မှာမြန်မာနိုင်ငံနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှဆွေးနွေးဖို့ရှိပါတယ် Mr. Nambiya ရဲ့ခီးစဉ်အကြောင်းအစီရင်ခံမှာကိုကျမတို့ကြားကြရမှာဖြစ်ပြီးလုံခြုံရေးကောင်စီအနေနဲ့တင့်တော်သလိုလေ့လာသုံးသပ်သွားမှာဖြစ်ပါတယ်
။ Mr. Nambiya ဟာသူ့ရဲ့ခီးစဉ်အတွင်းမှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်1990လွတ်တော်ကုစားပြုကော်မတီတို့အပြင်2010ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်ခဲ့တဲ့ Democratic Party မြန်မာနဲ့မြို့သားဒီမိုကရေစီအင်အားစု NDF စတဲ့နိုင်ငံရေးပါတီတချို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။အဲဒီမှာ2010ရွေးကောက်ပွဲမှာစိုးရင်ရတဲ့အခြေအနေတွေနိုင်ငံရေးပါတီတွေရင်ဆိုင်ကြုံတွေ့ခဲ့ရတဲ့အခက်အခဲတွေကိုအဓိကဆွေးနွေးပြခဲ့ပါတယ်။ကုလသမဂ္ဂတွင်မှုချုပ်ရဲ့လက်ထောက်ပြောခွင့်ရပုဂ္ဂိုလ် Mr. Foreign Hawk ကတော့ Mr. Nambiya ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
်။ He met with a number of officials and representatives of the major parties including Dr. Aung San Suu Kyi. He said he had listened to as many parties as possible about their hopes, expectations and concerns.
Mr. Nambiya ကနိုင်ငံရေးပါတီတော်တော်များများနဲ့တွေ့ခဲ့ပြီးတော့တိုင်းပြည်ရဲ့အနာဂတ်အတွက်အခုလိုအရေးကြီးတဲ့အချိန်မှာသူတို့ရဲ့မျှော်လင့်ချက်တွေ၊စိုးရိမ်ချက်တွေနဲ့သူတို့ပြောတာတွေကိုနားထောင်ဖြစ်ခဲ့တယ်လို့ပြောပါတယ်။အဲ့ဒီအထက်မှာမချသေးခင်ကမှပြီးသွားတဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေရလဒ်တွေနဲ့ပတ်သက်ပြီးနိုင်ငံရေးပါတီတွေရဲ့စိုးရိမ်မှုတွေပါဝင်ခဲ့ပါတယ်။ဒါအပြင်မစ္စတာနမ်ဘီယာဟာရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ပွင့်လင်းမြင်သာမှုရှိဖို့မြန်မာအစိုးရနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တွေကိုတိုက်တွန်းခဲ့ပါသေးတယ်
။ရွေးကောက်ပွဲဆိုင်ရာကိစ္စတွေအပြင်မြန်မာနိုင်ငံရေးရှေ့အလားအလာတွေနဲ့ပတ်သက်ပြီးတော့လည်းပြောဆိုပြခဲ့ပြီးမြန်မာစစ်အစိုးရကိုလည်းအခုလက်ရှိအခြေအနေတွေပေါ်မှာအခြေခံပြီးတော့ရွေးကောက်ပွဲလွန်ကာလမှာပါဝင်အရွေးခံခဲ့သူတွေနဲ့ရောမပါဝင်သေးသူတွေနဲ့ပါသက်ဆိုင်ရာအဖွဲ့အစည်းအသီးသီးနဲ့အမျိုးသားပြန်လည်တင့်မြတ်ရေးဆွေးနွေးပွဲတွေလုပ်ပေးဖို့လိုအပ်ကြောင်းနဲ့ဒီလိုလှုပ်ဆောင်နိုင်ဖို့အတွက်နိုင်ငံရေးကျင်းသားအလုံးကိုပြန်ပြီးလှုပ်ပေးဖို့လိုအပ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ကတော့မစ္စတာနမ်ဘီယာရဲ့ခီးစဉ်ဟာမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်မှုအတွက်အထောက်အကူဖြစ်စေမယ်လို့ယုံကြည်ကြောင်းကုလသမဂ္ဂဟာသူ့ရဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးအကန့်အသတ်တွေရှိနေပေမဲ့သူ့ရဲ့အခန်းကဏ္ဍကိုလေးစားကြောင်ပြောကြားခဲ့ပါတယ်။မစ္စတာနမ်ဘီယာအနေနဲ့အခုခီးစဉ်ဟာသူအကြံပေးပုဂ္ဂိုလ်အဖြစ်အခုနှစ်စံပိုင်းကတာဝန်ပေးခံခဲ့ရပြီးတဲ့နောက်မြန်မာနိုင်ငံကိုပထမဆုံးတွားရောက်ခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲမတိုင်မီမြန်မာနိုင်ငံကိုတွားရောက်ဖို့တောင်းဆိုခဲ့ပေမဲ့လည်းမြန်မာစစ်ဆေးရဘက်ကသူ့ကိုလာရောက်ခွင့်မပြုခဲ့တဲ့အတွက်မစ္စတာနမ်ဘီယာအနေနဲ့ပြီးခဲ့တဲ့ဇွန်လကမြန်မာအရေးဆွေးနွေးဖို့ဆိုပြီးစင်ကာပူအိန္ဒိယနဲ့တရုတ်နိုင်ငံတွေကိုတွားရောက်ခဲ့ပါတယ်ခင်ဗျာ